တမရော့ကဝိုင်းထားတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကဆစ်ဆောင်ဒုက္ခသည်တွေခလုံးရနေရာပေါရောပြင်ဖုံကြီးကျောင်းမှာအာနာပိုင်တွေကတကိနေဝင်ရောက်ဆစ်ဆီးခဲ့ပြီးတဲ့နောက်အခြေအနေတွေပုံမှန်ပြန်ပြနေပြီလို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ရခိုင်တမရော့အေအေနဲ့ဆက်နွယ်သူတွေရှိနိုင်တဲ့ဆိုတဲ့တန်ရရနဲ့ဝင်ရောက်ရှာဖွေဖို့ပြီးခဲ့တဲ့ရက်တွေမှာစစ်တပ ဟုတ်ကဲ့ပါပုံနှိပ်ချုံမြို့နယ်ပေါက်တော်ပြင်ကြေးရွာကဖုန်ကြီးချောင်းမှာခေါ်လုံနေကြတဲ့စစ်ဆောင်ဒုက္ခသည်တွေထဲမှာရခိုင်လက်နက်ကန်ဖွဲ့အင်းနဲ့ဆက်နွယ်သူရှိမရှိလုံခြုံရေးတပ်ဖွဲ့ဝင်တချို့ပါဝင်အာဏာပိုင်ကဝင်ရောက်စစ်ဆေးခဲ့ကြောင်းစစ်ဆောင်စခန်းကိုရောက်ရှိနေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကဖီဝီကိုပြောပါရယ်
ဒီမှာအရှင်ဘာရီလာဝကအရှင်ဘာရီနောက်တမလောကအရာရှိဝါဝရှောက်လောက်ပုံမှန်တယ်တက်တော့ကိုဗစ်ကလည်းအနည်းငယ်မှရှိသေးသော်ဝင်ရောက်စစ်စစ်တယ်ဒါမှတော့ကမပြေပါဘူးသူကဒီမှာအရှိတယ်ဆေးကုန်းတဲ့အကြောင်းအရာတွေမှာဒုက္ခသည်တွေရောရောနေတယ်အဲ့လိုမျိုးတရားတွေကတော့ရှိတယ်အဲ့ဒါကြောင့်သူတို့မှလည်းအပေါ်ကအမင်းများလို့ရတာ
စစ်ဘေးဒုက္ခတဲ့စခန်းကိုတမရတော်ကစစ်စေးပြီးဝိုင်းရံသားရကိုဖယ်ရှားပြီးနောက်ပိုင်းမှာစခန်းချင်းတွေပုံမှန်ပြန်ဖြစ်သွားပြီလို့စခန်းတာဝန်ခံဆရာတော်တဘာဝနဲ့တီအရှင်ပညာစောရကအခုလိုမိတ်ကြားပါရယ်လက်ကြီးကတော့အေးစေးပေါ့ပြီးတော့ပြောလို့ရတယ်တောင်းရှိမှာကတော့သူတို့မရှိတော့ဘူးဒါပေမဲ့ဒီတောင်းနဲ့၅ဘလုံး၆ဘလုံးလောက်အကောင်မှာရှိတဲ့ရေဒီကောင်မှာတော့သူတို့ရှိနေမယ်ရောအဲ့စာရ
စစ်ဆေးမှုတွေလှုပ်ဆောင်တာဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်။ပေါက်တော့ပြင်ဘုံကြီးကျောင်းစစ်ဘေးဒုက္ခသည်စခန်းကိုတာမနှင်းနဲ့လောက်ခံတပ်ဖွဲ့တွေကနေမနေ့ကတည်းကအင်အားနဲ့ဝိုင်းထားတာကြောင့်တန်ခါတော်တွေစစ်ဘေးရှောင်ပြည်သူတွေအနေနဲ့စိုးရိမ်စိတ်တွေရှိနေခဲ့ကြတာပါ။မနေ့ကတည်းကတပ်ကနေဘုံကြီးကျောင်းဝင်းကိုဝိုင်းထားတာကြောင့်စိုးရိမ်စိတ်နဲ့စစ်ဆောင်သဆောင်ကျော်စခန်းကနေထပ်မံဆွဲပြေးတိမ်းရှောင်သွားခဲ့တယ်လို့စခန်းတာဝန်ခံဆရာတော်တဘာဝနတိရှင်ပညာစောရကအခုလိုမှတ်ကြားပါတယ်။
ဒုက္ခတွေတချို့ကတော့ကြောက်ပြီးတော့ပြီးနေကြပါပြီ။ဒီလိုပြီးကြလို့တော့မသိရဒီမှာပြန်တော့မယ်ဆိုပြီးတော့အကြောင်းပြတယ်။ကိုယ်ရောဦးများပြန်သလား။နောက်တစ်ချောင်းနေရာတစ်ခုညာပြီးသလားတော့မသိရ။လူကြီးရောကလေးရောပြန်တာတစ်ထောင်ကျော်လောက်ရှိကြ။သူတို့ပြန်တော့လူတော်များများကဒီပိုးရှိနေများတယ်။ခဏောင်းကြီးများတယ်။ပေါင်ပေါင်တော်များတယ်
။သမတော်ကနေပေါက်တော့ပြင်ဘုန်းကြီးကျောင်းစကန်းတွင်စစ်ဆေးဖို့စူးစမ်းခဲ့ရမှာ။စကန်းတာဝန်ခံဆရာတော်တွေကနေယူနီဖောင်းနဲ့စစ်ဆေးခွင့်မပေးဘဲအရာဝတ်နဲ့သာစစ်ဆေးခွင့်ပြုခဲ့တာကြောင့်စစ်တပ်ဘက်ကမစစ်ဆေးဘဲကျောင်းပတ်လည်ကိုဝိုင်းရံထားလို့ရွာသားထောင်ကျော်ဟာစိုးရိမ်စိတ်နဲ့ထပ်မံထွက်ပြေးတိမ်းချောင်ကြတာပါ။လက်ရှိစစ်ဆောင်များစုနေထိုင်တဲ့ပေါက်တော့ပြင်စစ်ဆောင်စကန်းမှာစန္ဒရိတ်ခါနေပါလာပြီလို့ဆရာတော်ကမိန့်ပါတယ်။
သောသောမိဆိုင်ကြီးကတော့လက်ရှိဆန်ရိုက်ခါနေဒီ6တို့ပါတော့အားလုံးက4ရက်စာလောက်တော့ရှိသေးတယ်ကြ။အဲ့မဒီ4ရက်နောက်ပိုင်းလုံးကတော့မတွေးသေးပါဘူး။အလူကြီးအရင်တက်တာတော့1000ကျော်လောက်ပြန်ပြီးနောက်ပိုင်း1600ဝန်းကျင်လောက်တော့ရှိပါသေးတယ
်။ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကပုံတို့ကျုံမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရဟတ်တောင်ဂန်ကာပိုးရှိပြင်းကျက်စားတယ်လဲခနောင်းကြီးစတဲ့ရွာ9ရွာကစစ်ဘေးဒုက္ခသည်3000ကျော်ဟာပေါက်တော့ပြင်းစစ်ဘေးချောင်စခန်းနဲ့ပုံတို့ကျုံမြို့အောင်မင်္ဂလာကျောင်းတွေမှာစစ်ဘေးခုလုံလာနေဆဲကြတာပါ။အများစုကတော့ရွာထဲမှာတပ်မတော်ကနေတပ်ဆွဲနေထိုင်တာတပ်မတော်ကဖြတ်တန်းသွားလာတဲ့ကိုကြောက်ရွံ့ပြီးစစ်ဘေးဒုက္ခသည်စခန်းကိုရောက်လာတယ်လို့ဘုံလူကျုံမြို့နယ်ပိုးရှိပြင်းမဟာမိတ်ကူညီရေးဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေလက်နက်ကန်ဖွဲ့တို့စစ်ရေးပဋိပက္ခကြောင့်စစ်ရှောင်ဥယျာဉ် 4,000 ကျော်တိုးပွားနေတယ်လို့ဒုက္ခသည်အရေးဖြေရှင်းဖို့ကလည်းထက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ငံရေးမှာရှင်